ါရီမြို့ကိုယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီရောက်နေချိန်မှာပဲပြင်သစ်နဲ့ယူကရိန်းနှစ်နိုင်ငံကြားလုံခြုံရေးဆိုင်ရာသဘောတူညီချက်ကိုတောက်ကြနေမှာလက်မှတ်ရေးထိုးမယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ရောကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါပေမဲ့သဘောတူညီချက်အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ယူကရိန်းသမ္မတရဲ့ခီးစင်အတွင်းပြင်သစ်အနေနဲ့ယူကရိန်းနိုင်ငံနဲ့ပြည်သူတွေကိုပြင်သစ်ရဲ့မိတ်ဆွေတွေနဲ့အတူရေရှည်ထောက်ခံပံ့ပိုးမှုဆက်ပြီးပေးရမယ်လို့သမ္မတမက်ခရွန်ကထပ်ပြီးကတိပြုမှာဖြစ်ကြောင်းလည်းပြောဖော်ပြထားပါတယ်။ယူကရိန်းသမ္မတဇယ်လန်စကီဟာတောက်ကြနေမှာဂျာမနီကိုဆက်ထွက်သွားမှာဖြစ်ပြီးတော့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့စ်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့သမ္မတရုံးကပြောပါတယ်။သမ္မတဇယ်လန်စကီဟာစနေနေ့မြူးနစ်မှာကျင်းပမယ့်နိုင်ငံတကာလုံခြုံရေးဆိုင်ရာညီလာခံကိုမတက်ခင်အခုလိုပြင်သစ်နဲ့ဂျာမနီကိုသွားတာပါ။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုတွန်းလှန်နေတာနှစ်နှစ်ရှိလာပြီဖြစ်တဲ့ယူကရိန်းအတွက်ရေရှည်အကူအညီတွေဘယ်လိုဆက်ပေးနိုင်မလဲဆိုတာကိုစစ်စစ်ပရင်းတွေက NATO မဟာမိတ်အဖွဲ့ကာကွယ်ဝန်ကြီးတွေဘရပ်ဆဲလ်စ်မှာတွေ့ဆုံပြီးဆွေးနွေးပါတယ်။NATO အတွင်းမှုချုပ် Jens Stoltenberg ကတော့ Ukraine လိုအပ်တဲ့လက်နက်ခင်းရမ်းတွေနဲ့အထောက်အကူတွေပေးနိုင်မှုမဟာမိတ်နိုင်ငံတွေကနေစစ်ပစ္စည်းထုတ်လုပ်မှုတိုးမြှင့်မှုလိုတယ်လို့ကြက်သက်ပြင်းနေမှာပြောပါတယ်။